America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တာရဲ့2019ခုနှစ်မေလ12ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းတိုမီတာ19 19 25တို့ကနေနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်။
ကျမများတစင်အောင်ပါဒီကနေ့ညနေပိုင်းထိတ်တန့်ရောက်တဲ့နေ့မှာတော့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ဆိုင်ရာသဘောတူညီချက်တစုံတရာမရဘဲဖြစ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကတရုတ်ရဲ့သွင်းကုန်တွေအပေါ်အခွင့်တိုးမြင့်တက်မှတ်လိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့ခုတစ်ပတ်မှတွေ့ဆုံမှာဖြစ်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွာညူရေ
ကောင်းပါပြီရှင်အခုညနေခင်းဆက်ပြီးနှားစီရမယ့်သတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေပါဝင်တဲ့မူရစ်ကိုင်းတစ်ခုကိုဖမ်းဆီးနှိမ်နှင်ခဲ့တဲ့အကြောင်းထိုင်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်
ထိုင်းနိုင်ငံရဲ့ဒူရဲချုပ်ကထိုင်းဘာသာနဲ့ပြောသွားတာဖြစ်ပါတယ်ရှင်။တခြားနိုင်ငံတကာသတင်းတွေမှာတော့အာဖရိကတိုက်နိုင်ငံတခုဖြစ်တဲ့ကင်ညာနိုင်ငံမှာပြင်ပကဝင်လာတဲ့မျိုးစိတ်တွေကြောင့်ဒေသခံမူရင်းတိရစ္ဆာန်နဲ့သစ်ပင်မျိုးစိတ်တွေပြတ်သုံးနေရတာကိုဘယ်လိုကာကွယ်နိုင်မလဲဆိုတာတခါအမေရိကန်သမ္မတရွေးကောက်ပွဲတွေနဲ့ Twitter လူမှုကွန်ရက်မီဒီယာအကြောင်းကညာမှာပဲစိုက်ပျိုးရေးလုပ်ငန်းမှာလူငယ်တွေပါဝင်လာဖို့နဲ့ခင်မီနီးပညာတွေအသုံးပြုပုံအကြောင်းတွေကိုနားဆင်နိုင်ကြပါရဲ့ရှင်။အခုအရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
ပြီးခဲ့တဲ့တောက်ကြာနေ့ကဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်ကအခွန်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်တက်မှတ်လိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့အကြားကုန်သွယ်ရေးဆိုင်ရာနောက်ဆုံးတစ်ကြိမ်ဆွေးနွေးညှိနှိုင်းမှုတွေရှိပေမဲ့သဘောတူညီချက်တစုံတရာမရခဲ့ဘဲဖြစ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကသွင်းကုန်ခွန်တိုးကောက်မဲ့အစီအစဉ်ထွက်ပေါ်လာတာပါ။ဒီပေါ်တရုတ်ဘက်ကလည်းတလက်တုံပြန်သွားမယ်လို့ပြောပေမဲ့အတိအကျတော့ဖော်ပြခြင်းမရှိသေးပါဘူး။တရုတ်နိုင်ငံကတင်သွင်းနေတဲ့အထက်ကအခွန်တိုးကောက်ဖို့ကြံနေသေးတဲ့ခမန်းကြီးဒေါ်လာဘီလီယံ300လောက်တန်ဖိုးရှိမဲ့ကုန်ပစ္စည်းတွေအလုံးကိုအခွန်တိုးမြင့်သတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်။2020ရွေးကောက်ပွဲမှာဒီမိုကရက်တွေများအနိုင်ရမလားလို့တရုတ်တွေကမျှော်လင့်နေတဲ့အတွက်လက်တလုံးမှာကုန်သွယ်ရေးညှိနှိုင်းမှုတွေလုပ်ဖို့တရုတ်ဘက်ကအချိန်ဆွဲနေတယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့ပါတယ်။အမေရိကန်ဘက်ကအခုလိုတရုတ်သွင်းကုန်တွေအပေါ်အခွန်တိုးမြင့်သတ်မှတ်လိုက်တဲ့နောက်ဆက်တွဲအကျိုးဆက်ကတော့အမေရိကန်တွေအနေနဲ့တရုတ်ကုန်ပစ္စည်းတွေကိုဈေးကြီးကြီးပေးဝယ်ရလိမ့်မယ်လို့စီးပွားရေးသုံးသပ်သူတွေကပြောပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့အခုတစ်ပတ်မှာတွေ့ဆုံသွားမှာဖြစ်ပါတယ်။ဗင်နီဇွဲလား၊ဣရန်နဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုပါဝင်ကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့နိုင်ငံကြားပြဿနာတွေဖြစ်နေချိန်မှာပဲရုရှားဆိုတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်နိုင်ငံသားဝန်ကြီးပွန်ပီယိုဟာမော်စကိုမြို့ကိုဒီကနေ့မှသွားရောက်မှာပါ။ဒါဟာသူ့အတွက်တော့အမေရိကန်နိုင်ငံသားဝန်ကြီးဖြစ်တဲ့ပထမဆုံးရုရှားနိုင်ငံခီးစဉ်လည်းဖြစ်ပါတယ်ရုရှားနိုင်ငံဟာဗင်နီဇွဲလားမှာဒီမိုကရေစီနီးရရွေးချယ်တင်မြှောက်ထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုမထောက်ခံဘဲစန့်ကျင်လှုပ်ဆောင်နေတယ်လို့ဒုသမ္မတမိုက်ပန့်နဲ့ဝန်ကြီးပွန်ပီယိုပါဝင်အမေရိကန်ဆွေရထိတ်တန့်တာဝန်ရှိသူတွေကဆွဆွဲနေပါတယ်ဗင်နီဇွဲလားမှာရုရှားဘက်ကလှုပ်ဆောင်တာနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့စိုးရိမ်နေလို့သူကသတင်းတော့တွေကိုပြီးခဲ့တဲ့သတင်းဘက်ကပြောခဲ့ပါတယ်ဝန်ကြီးပွန်ပီယိုဟာရုရှားနိုင်ငံကိုမနေ့ဖြန်မှရောက်မှာဖြစ်ပြီးတော့မော်စကိုမြို့မှာရှိတဲ့အမေရိကန်တန်ယုံတန်မန်ဒီတန်ယုံဝန်ထမ်းတွေနဲ့တွေ့ဆုံမှာပါ။အဲဒီနောက်တော့သူဟာအမေရိကန်စီးပွားရေးသမားတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်။ဒါပြင်သူဟာဂျာမန်နာဇီတွေကိုတိုက်ခဲ့စဉ်ကကြာဆုံးသွားခဲ့တဲ့အညာတရာစစ်တီတွေရဲ့ဂူဝိမန်ကိုလည်းတွားရောက်ပြီးတော့ပန်းငွေချဂုဏ်ပြုမှာဖြစ်ပါတယ်။အဲဒီနောက်တော့အင်္ဂါနေ့မှာဝန်ကြီးပွန်ပီယိုဟာရုရှားသမ္မတပူတင်နိုင်ငံသားရေးဝန်ကြီးလက်ဗရော့ဖ်တို့နဲ့ဆိုချီမြို့မှာတွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအာရီဗျပင်လယ်ဂွာဒါယင်နဲ့စီကန်အနီးကတရုတ်စီမံခန့်ခွဲတဲ့ကျင်းကားဝင်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်ဝါဒီတွေဝင်ရောက်တိုက်ခိုက်ခဲ့ကြောင်းပါကစ္စတန်အာဏာပိုင်တို့ကပြောပါရယ်ဟိုတယ်အပေါ်ဆုံးတဲ့အထိရောက်တဲ့လေကားအတက်ဆင်းတစ်ခုထဲမှာလက်နဲ့အပြည့်အစုံကင်ဆောင်ထားတဲ့တိုက်ခိုက်ရေးသမားတွေကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့ကအလင်းအမြန်တားဆီးလိုက်နိုင်ပြီးဟိုတယ်မှာတဲခိုသူအလုံးကိုဘေးအန္တရာယ်ကင်းကင်းကယ်ထုတ်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါရယ်၃နိုင်နီးပါးကြာအပြန်အလှန်တနက်နဲ့ပစ်ခတ်တိုက်ခိုက်မှု တွင်တိုက်ခိုက်သူအလုံးသိဆုံးခဲ့ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကခိုးအောင်နိုင်ခြေရှိတဲ့နေရာအလုံးကိုရှာဖွေခဲ့တယ်လို့လည်းပြောပါတယ်ရင်းနှက်စိတ်ကမ်းကြီးကိုအပေါ်စီးကမြင်ရတဲ့တောင်ကုန်းထိပ်မှရှိတဲ့ Zavapal Continental Hotel ကအနောက်တောင်ပိုင်းစိတ်ကမ်းမြို့မှာအထင်ကရဖြစ်ပြီးတရုတ်ဧည့်သည်တွေတဲခိုးလေးရှိပါတယ်။ဒီတိုက်ခိုက်ရေးသမားတွေကဟိုတယ်ဝန်ထမ်းတွေအတွက်ထားတဲ့ဝင်ပေါက်ကနေဝင်လာခဲ့တာလို့လည်းပြောဆိုကြပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ခွဲထွက်ရေးအုပ်စုဘာလူချီစတန်လွတ်မြောက်ရေးတပ် BLA ကပြောဆိုထားပါတယ်။ပါကစ္စတန်ဆိုင်ရာတရုတ်တန်ယုံကတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ပါကစ္စတန်စစ်တပ်ရဲ့ရဲရင်နဲ့ဆောင်ရွက်ချက်ကိုချီးကျူးပါကြောင်းကြေညာချက်ထုတ်ပြန်ထားပါတယ
်။ပါကစ္စတန်နိုင်ငံတောင်ပိုင်းကခရိုင်တစ်ခုမှာသတင်းပတ်နှစ်ပတ်အတွင်းမှာလူ400လောက် HIV ရောဂါကူးစက်ပြန့်ပွားခဲ့တာနဲ့ပတ်သက်ပြီးတော့ပါကစ္စတန်ရဲ့ကုလသမဂ္ဂတာဝန်ရှိသူတွေကဒါကိုစစ်ဆေးနေပါတယ်။ဒီတဲက80ရာခိုင်နှုန်းဟာကလေးတွေဖြစ်ကြပြီးတော့အဲ့ဒီကလေးတွေရဲ့ထဝက်လောက်ဟာအသက်5နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။ဒီ HIV ကူးစက်ရောဂါပြန့်ပွားခဲ့ရတာဟာဒေသခံဆရာဝန်တွေကအဲ့ဒါချောင်းနဲ့လူနာအတော်များများကိုအသုံးပြုခဲ့တာကြောင့် HIV virus ကြီးပြန့်ကုန်တာဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ပတ်ကလေးကအစင်းပြည်နယ်လာကနာခရိုင်ကဒေသခံသတင်းမီဒီယာတွေကဖော်ပြနေကြတာပါဒီပြည်နယ်ဟာမကြာသေးခင်နှစ်တွေအတွင်း HIV ကူးစက်ပြန့်ပွားခဲ့တာအသုံးချင်ရှိသွားခဲ့ဖြစ်ပါတယ်ပြည်နယ်ဆိုရကတော့လူလူကျန်းမာရေးဝန်ထမ်းတွေကိုအချိန်လေးကိုအများဆုံးသုံးသပ်ပြီးတော့နောက်ထပ်ရောဂါပိုးတွေမပြန့်အောင်လှုပ်ဆောင်ဖို့အတွက်အဲ့ဒီခရိုင်ကိုဆေးလွှတ်ထားပါတယ်ယောဂါဘူးပြန်သွားတဲ့ဒီခရိုင်ထဲမှာလူ 9,000 လောက်ကိုကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပြီးတော့စစ်စစ်တာတွေကိုဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ခရိုင် AIDS ယောဂါထိန်းချုပ်ရေးအစီအစဉ်အကြီးအကဲကသတင်းတော့တွေကိုပြောပါတယ်။နိုင်ငံတကာကကူညီပေးနေသူတွေနဲ့ဒေသခံကျန်းမာရေးအဖွဲ့တွေကိုကူညီဖို့ပူးပေါင်းလာကြတယ်လို့ UNAIDS အဖွဲ့ကပြောခွင့်ရကပြောပါတယ်။ဒီပါကစ္စတန်နိုင်ငံမှာ HIV virus ပိုးရှိနေသူဟာ300,000လောက်ရှိပြီးတော့ဒီထဲက43,000လောက်ဟာဆင်းပြည်နယ်ကဖြစ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညနေ�ဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ရဲ့တင်ပြနေညနေပိုင်းထိတ်တန့်ရောက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရန်ကုန်ကနေမန္တလေးကိုပြန်တန်းလာတဲ့ခရီးသည်82ဦးပါမြန်မာမျိုးသားလေကြောင်းလိုင်းခရီးစဉ်အမှတ် UB103 လေယာဉ်ဟာဒီကနေ့မနေ့ပိုင်းမန္တလေးတဒုတ်ဦးလေစိတ်ကိုဆင်းလာမှရှေ့ပင်ချမရတာကြောင့်ခေါင်းဆိုင်အနေထားနဲ့ပြေးလမ်းကိုရှတ်တိုက်ပြီးဆင်းခဲ့ရပေမဲ့ခရီးသည်တွေအကြီးအကျယ်ထိခိုက်ဒဏ်ရာရမှုမျိုးမရှိခဲ့သလိုလေယာဉ်ဟာလည်းချောချောမွေ့မွေ့ပဲမြေပြင်ကိုဆင်းသက်နိုင်ခဲ့ပါတယ်မနေ့9နာရီကျော်ရန်ကုန်ကနေထွက်လာတဲ့လေယာဉ်ဟာမနေ့10နာရီကျော်မှမန္တလေးလေစိတ်ကိုဆင်းရမှဖြစ်ပေမဲ့ရှေ့ပင်မှချနိုင်ကြတော့လေတဲ့အတော်ကြာပြန်ဝင်နေခဲ့ရပြီးမနေ့9နာရီကျော်မှခေါင်းဆိုင်အနေအထားနဲ့ပြေးလမ်းကိုရှတ်တိုက်ဆင်းခဲ့တာပါရှေ့ပင်းချမရဖြစ်နေတာကြောင့်လေရင်မှုဟာလေချောင်းထိမ့်မြော်စင်နဲ့ညှိနှိုင်းပြီးလေရင်စီကုံအောင်လေတဲ့ဝဲပတ်ပြန်တန်းခဲ့ရပြီးတဲ့နောက်အရေးပေါ်ဆင်းသက်ခဲ့ရတယ်လို့မြန်မာအမျိုးသားလေချောင်းလိုင်းကထုတ်ပြန်ထားပါတယ်လေရင်ဥဆိုင်အနေထားနဲ့ရက်တံပြီးလေရင်ဝန်ထမ်းတွေဟာခီးတဲ့တွေကိုအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တိုင်းတတ်မှတ်ချိန်အတွင်းပြီးစီအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ခီးတဲ့ရောလေရင်အဖွဲ့သားတွေပါတစုံတရာထိခိုက်ဒဏ်ရာရခြင်းမရှိဘူးလို့လည်းထုတ်ပြန်ပါတယ်။လေရင်ဥဆိုင်ဆင်းလာတဲ့ဗီဒီယိုကိုလူမှုကွန်ရက်တွေပေါ်မှာတင်ထားတာတွေ့ရပြီးအခုလိုအခက်အခဲကြားကအောင်အောင်မြင်မြင်လေရင်ဆင်းသက်လာနိုင်တဲ့အတွက်လေရင်မှုကိုချီးကျူးထားကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဟူးနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဗီမန်လေကြောင်းလိုင်းလေရင်ရန်ကုန်ပြည်ပဆိုင်ရာလေစိတ်ဆင်းသက်ရမှပြေးလမ်းချော်ခဲ့တာကြောင့်လူ18ဦးထဲမှနေထိခိုက်ဒဏ်ရာရခဲ့ပါတယ်။လေရင်ဟာလည်းရှေ့ပင်းပြုတ်ပြီးဥပိုင်းနဲ့တောင်ပံနှစ်ဖက်စလုံးပျက်စီးပြီးအပိုင်းလိုက်ကျိုးသွားခဲ့ပါတယ
်။ဒီရီလင်္ကာနိုင်ငံမှာအီစတာပွဲတော်တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကက်သလစ်ခရစ်ယာန်တွေဟာဒီကနေ့မှာတော့ပထမဆုံးချိန်ဖြစ်တဲ့မြို့တော်ကိုလံဘိုမြို့ကဘုရားကျောင်းတွေမှာသွားရောက်ပြီးတော့ဝတ်ပြုဆုတောင်းခဲ့ကြပါတယ်။ဘုရားကျောင်းတဝိုက်မှာတော့သီရိလင်္ကာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုလုံခြုံရေးအဖြစ်နဲ့ချထားပါတယ်။ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲအတွင်းဘုရားကျောင်းနေနဲ့ဟိုတယ်တွေကိုဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ150ကျော်သေဆုံးခဲ့ပြီးတော့ IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့တိုက်ခိုက်မှုဖြစ်ပြီးနေ့အချာမှာပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေအကုန်လုံးကိုဖမ်းဆီးတာတုတ်တင်တာတွေလုပ်ခဲ့ပြီးဖြစ်ကြောင်းဒါပေမဲ့သီရိလင်္ကာနိုင်ငံဟာကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒရဲ့ချိန်ချောက်မှုတွေကိုခံနေရတယ်လို့ဝန်ကြီးချုပ် Ronald Wickremesinghe ကပြီးခဲ့တဲ့သတင်းပတ်ကပြောပါရယ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့ကွန်ရက်အတော်များများကိုခြေမုံနိုင်လိုက်ပေမဲ့လည်းဒီဗုဒ္ဓဘာသာဝင်အများစုရှိတဲ့သီရိလင်္ကာနိုင်ငံအနေနဲ့အနာဂတ်မှာဒီလိုတိုက်ခိုက်မှုတွေကိုကာကွယ်နိုင်အောင် နိုင်ငံတကာရဲ့အကူအညီတွေကိုပို့ပြီးတော့လိုအပ်တယ်လို့ဝန်ကြီးချုပ်ကသီရိလင်္ကာပါလီမန်ကိုပြောပါတယ်။ဒီစိန်ခေါ်မှုကိုရင်ဆိုင်ဖြေရှင်းနိုင်ဖို့အတွက်ပြည်ပကမိတ်ဆွေနိုင်ငံတွေနဲ့ထောက်လှမ်းရေးသတင်းတွေဖလှယ်တာတွေလုပ်ဖို့လိုအပ်တယ်လို့သူကပြောပါတယ်။သီရိလင်္ကာနိုင်ငံဥဆောင်တဲ့ဒီနိုင်ငံ၈နိုင်ငံကဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးတာတွေလုပ်နေပြီးတော့ဒီထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်နော်။
နိုင်ငံအရှိပိုင်းကာတစ်ဒေတာကပြစ်ခတ်မှုအတွင်းမှာအကြမ်းဖက်သမားလူတန်တရားရှိသူ၈ဦးသေဆုံးခဲ့တယ်လို့ဆော်ဒီအာရေဗျပြည်ထောင်ဝန်ကြီးကပြောပါရယ်။မနေ့စနေနေ့ကရှီယိုက်မွတ်စလင်အများစုနေထိုင်ရာကာတစ်ဒေတာထာရော့မှာဒါရော့ကျွန်းမှာလုံခြုံရေးတပ်တွေနဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းအကြမ်းဖက်သမားလူယူဆရသူတွေသေဆုံးခဲ့တာပါ။အကြမ်းဖက်လူရဲ့ကျူးလွန်မှုအတွေ့အကြမ်းဖက်သမားတွေဒါရော့ကျွန်းမှာပုံအောင်နေတယ်လို့သတင်းရရှိတဲ့အတွက်လုံခြုံရေးတပ်ဖွဲ့ကစီးနင်းဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းဆော်ဒီပြည်ထောင်စုဝန်ကြီးကပြောပါတယ်။ပါရှန်ပင်လယ်ကွေ့ကဒီဒေသမှာရေနံတွေကိုအရန်တူလောင်ထားတဲ့နေရာလေးဖြစ်ပါတယ်။တန်တရားရှိအကြမ်းဖက်သမားတွေကနိုင်ငံတွင်းအရေးကြီးအဆောက်အုံတွေနဲ့လုပ်ငန်းတွေကိုပိတ်မထားတိုက်ခိုက်ဖို့ကြံစီခဲ့တယ်လို့ဆော်ဒီအစိုးရရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တည်ဆုံးသူတန်တရားရှိအကြမ်းဖက်သမားတွေကိုဘယ်သူဘယ်ဝါဖြစ်ကြောင်းဖော်ပြထားခြင်းတော့မရှိသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့ပြည်ထောင်ရေးဝန်ကြီးကပြောပါတယ်
။အမေရိကန်နိုင်ငံကပြည်နယ်40ကဆေးထုတ်လုပ်တဲ့ကုမ္ပဏီဆေးကုမ္ပဏီ20ကိုတရားစွဲလိုက်ပြီးဖြစ်ပါတယ်။ဆေးကုမ္ပဏီတွေဟာဆေးတွေဈေးတက်အောင်လုပ်တဲ့နေရာမှာပါဝင်တယ်ဆိုပြီးတော့ဆော့ဆွဲလိုက်ပြီးတော့တချို့ဆေးတွေဆိုရင်1000ရာခိုင်နှုန်းလောက်တက်သွားတယ်လို့ပြောပါတယ်။ဆေးကုမ္ပဏီတွေဟာအမေရိကန်ပြည်သူလူထုအပေါ်မှာဒေါ်လာဘီလီယံနဲ့ချီတဲ့လိမ်လည်မှုကြီးကိုကျူးလွန်ခဲ့တယ်ဆိုတော့ခိုင်မာတဲ့သက်တည်အထောက်အထားတွေရှိတယ်လို့ Connecticut ပြည်နယ်ရှိနေချုပ် William Tong ကပြောပါတယ်။ကျွန်တော်တို့ရဲ့ကျန်းမာရေးစောင့်ရှောက်မှုအစည်းအဝေးတွေနဲ့ဆရာဝန်ဆေးလက်မှတ်တွေနဲ့ဝယ်ရတဲ့ဈေးတွေဟာဒီနိုင်ငံမှာဘာကြောင့်အလွန်ဈေးကြီးနေရလဲဆိုတာကိုကျွန်တော်တို့အားလုံးစဉ်းစားနေကြတာဖြစ်ပြီးတော့ဒီဟာကအဓိကအကြောင်းဖြစ်နေတာပဲလို့သူကပြောပါတယ်။စာမျက်နှာ900ကျော်ပေါင်တဲ့ဒီအမှုကို Connecticut ပြည်နယ်မှာရှိတဲ့ American ခရိုင်တရားရုံးမှာတင်သွင်းခဲ့ပြီးတော့ထိခိုက်နစ်နာမှုတွေအတွက်တောင်းဆိုသွားမယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မေလ17ရက်မနေ့ကထိုင်းနိုင်ငံထဲမှာမြန်မာနဲ့ထိုင်ဝမ်နိုင်ငံသားတွေရဲ့ပါဝင်တဲ့ဒီမူရခိုင်တစ်ခုကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်။ဒါ့အပြင်6လအတွင်းမှာဖမ်းဆီးရမိတဲ့မူရစိတ်ကြွဆေးပြားကလည်းတန်ပေါင်း300ကျော်ရှိတဲ့အကြောင်းထိုင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်း VOA ရဲ့ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့အပတ်အတွင်းမှာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်လေးစိတ်မှာထိုင်ဝမ်နိုင်ငံသားတဦးဖြစ်တဲ့ဟန်ဝမ်ကိုခေတမင်းလို့ခေါ်တဲ့မူရစေဝကီလို90နဲ့အတူဖမ်းမိခဲ့ပြီးတဲ့နောက်သူနဲ့အတူမြန်မာနိုင်ငံသားကျော်နိုင်စိုးသူကိုလည်းဖမ်းဆီးခဲ့တာပါထိုင်းဘက်ငွေတန်ပေါင်း90လောက်တန်ဖိုးရှိတဲ့ခေတမင်းမူရစေဝ162ကီလိုကိုလည်းသူတို့ရဲ့နေအိမ်မှာဆက်လက်ဖမ်းဆီးနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်တောက်ကြနေကဗန်ကောက်မြို့မူရစေဝထိန်းချုပ်ရေးဘျူရိုမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ပြီးခဲ့တဲ့6လအတွင်းစိတ်ကြွဆေးပြားပေါင်းတန်ပေါင်း300ကျော်နဲ့မူရစေဝနဲ့ပတ်သက်တဲ့တရားခဏ်တွေဖြစ်တဲ့မူရစေဝရောင်းဝယ်သူမူရစေဝသုံးဆွဲသူငွေကြေးခွာချသူမူရစေဝနဲ့ပတ်သက်သူအားလုံးပေါင်းရင်လူဦးရေ 39,000 ကျော်ကိုဖမ်းဆီးနိုင်ခဲ့ကြောင်းဖမ်းမိတဲ့စိတ်ကြွစီအများစုဟာနယ်စပ်ဒေသမှာတင်169တန်းဖမ်းဆီးနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါထိုင်းနိုင်ငံရဲ့ဒုတိယရဲချုပ်ချလန်ကိရက်စီဝရခန်ကိုတိုင်တရားခဏ်တွေကိုဖမ်းမိတဲ့ပထုံဌာနီခရိုင်လန်လိုကာမြို့ကနေအိမ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့အခုလိုပြောဆိုသွားပါတယ်
။ဒါနဲ့လက်ပြခုမှုတော်စားနဲ့ဆိုတော့ဒီပတ်နေ့လည်းကကျွန်တော်ဆိုပါသမက်ဖြစ်ပြမခွင့်การทํางานใต้ชิดมากขึ้นครับโดยเฉพาะเรื่อง background การสืบสวนอยู่ตอนนี้ก็กําลังเล่นดู
အခုဖမ်းဆီးလိုက်တဲ့ထိုင်ဝမ်နဲ့မြန်မာတို့ပါဝင်တဲ့နိုင်ငံသားသမူရခိုင်ကိုဖော်ထုတ်နိုင်ဖို့အတွက်နိုင်ငံတကာမူရစေဝါနှိမ့်နှင်းအဖွဲ့တွေနဲ့ထိုင်းမူရစေဝါနှိမ့်နှင်းတပ်ဖွဲ့ဝင်တွေပူးပေါင်းပြီးဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်ခေတမင်းစိတ်ကြွစည်းတွေကိုထိုင်းမြန်မာနယ်စပ်ကနေနှစ်ဖက်ခြောက်ထုတ်တွေထဲမှာပုံဖြတ်ထည့်ထားပြီးထိုင်ဝမ်နိုင်ငံကိုတည်ထုတ်နေတာဖြစ်ပါတယ်။အဲ့ဒီထဲမှာထိုင်ဝမ်နိုင်ငံသားနဲ့မြန်မာနိုင်ငံသားတို့နှစ်ဦးပါတဲ့ဂိုင်းကိုဖမ်းမိခဲ့တာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းအစိုးရအနေနဲ့2018ခုနှစ်အောက်တိုဘာလကနေ2019ခုနှစ်မတ်လအထိ6လအတွင်းမှာတနိုင်ငံလုံးမှာစိတ်ကြွဆေးပြားပေါင်းအလုံးရေတန်ပေါင်း300ကျော်ကိုဖမ်းဆီးနိုင်ခဲ့ကြောင်းကိုလည်းသတင်းထုတ်ပြန်သွားခဲ့ပါရဲ့ရှင်
မအေးအေးမှပြောပြခဲ့တာပါရှင်ခုတော့အမေရိကန်သမ္မတရွေးကောက်ပွဲတွေနဲ့လူမှုကွန်ရက်မီဒီယာတို့ရဲ့ဆက်ဆက်မှုအကြောင်းကိုအသုံးနာဆင်ကြရမှာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲကာလအတွင်း Twitter လို့ခေါ်တဲ့လူမှုမီဒီယာတစ်ခုကြီးစိုးလွှမ်းမိုးခဲ့ပါတယ်။ဒါဟာအဲ့ဒီအချိန်မှာသမ္မတလောင်း Donald Trump ကသူ့ရဲ့နိုင်ငံရေးအယူအဆတွေကိုမဲဆန္ဒရှင်တွေသိဖို့ Twitter ကိုအောင်အောင်မြင်မြင်အသုံးချနိုင်ခဲ့တာကြောင့်ဆိုရင်လည်းမမှားပါဘူး။အခု3နှစ်တာကာလအတွင်းမှာတော့2020သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ဖို့ကြိုးစားနေကြတဲ့ Democratic Party ကိုစားပြုသမ္မတကိုယ်စားလှယ်လောင်းတွေကမဲဆန္ဒရှင်တွေစီကိုလူမှုမီဒီယာတွေကတဆင့်ဘလို့ထိတွေ့ကြိုးစားနေကြတယ်ဆိုတာကို American Congress လွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ရဲ့သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်
အိမ်ကကိုတိတ်ချစ်တဲ့အိမ်မိုးတရိတ်ဆန်လေးတွေကိုမဲဆန္ဒရှင်တွေသိအောင်ပြတာမဲဆန္ဒရှင်တွေနဲ့အတူ selfies ဓာတ်ပုံလေးတွေ Instagram မှာတင်ထားတာကိုနှစ်သက်တဲ့အဆူတော်ရဲ့တခြင်းကိုမဲဆန္ဒရှင်တွေကိုနားထောင်စေချင်တာဒီလိုအစဉ်လာမဟုတ်တဲ့ဤသုံးမျိုးနဲ့မဲဆန္ဒရှင်တွေနဲ့ထိတွေ့မဲဆွဲတာတွေကိုအခုအချိန်မှာလူမှုမီဒီယာတွေကတဆင့်ဆောင်ရွက်နိုင်ပါတယ် American နိုင်ငံ Democratic Party သမ္မတကိုယ်စားလှယ်လောင်းတွေကလူမှုမီဒီယာတွေကိုဒီလိုအသုံးပြုတာနဲ့ပတ်သက်ပြီးMolly O'Rourke အခုလိုပြောပြပါရယ
် I think helps contribute to that feeling of authenticity about the campaigns and that they really have to operate
တကယ်စမ်းနေခံစားချက်ကိုရရှိရပါကိုယ်စားလှယ်လောင်းတွေအနေနဲ့သူတို့အကြောင်းကိုတစ်ချိန်တည်းမှာအဆင့်အမျိုးမျိုးနဲ့မဲဆန္ဒရှင်တွေသိအောင်လုပ်ရပါမယ်သူတို့ရဲ့ယက်တီချက်မူဝါဒတွေသူတို့ရဲ့ခေါင်းဆောင်မှုပုံစံနဲ့သူတို့ရဲ့ပင်ကိုအရေးအသွေးနဲ့စိတ်နေစိတ်ထားလိုမျိုးတွေပေါ့
2016ခုနှစ်ရွေးကောက်ပွဲမှာမဲဆွယ်ပွဲအတွက်အသုံးပြုခဲ့တဲ့လူမှုမီဒီယာတွေဟာမဲဆွယ်internet website တွေနဲ့ email ပို့တဲ့ပုံစံတွေကိုကြော်လွှားသွားခဲ့ပါတယ်။ American နိုင်ငံကအရွယ်ရောက်သူပြည်သူအားလုံးရဲ့လေးပုံတစ်ပုံဟာဒီကိုယ်စားလှယ်လောင်းတွေလူမှုမီဒီယာမှာတင်ထားတဲ့ post တွေကိုတစ်ချိန်မဟုတ်တစ်ချိန်မှာကြည့်ခဲ့ကြတယ်လို့ဆိုပါတယ်။သမ္မတ Trump ရဲ့အနှစ်သက်ဆုံးလူမှုမီဒီယာဖြစ်တဲ့ Twitter ကတော့နိုင်ငံရေးမှာနည်းနည်းနည်းနည်းပါဝင်သူတွေကိုဆွဲဆောင်လို့နေပါတယ်။အခု Democratic သမ္မတကိုယ်စားလှယ်လောင်းတွေထဲမှာ Twitter နဲ့ Facebook အသုံးပြုတဲ့နေရာမှာ Kamala Harris ကထိတ်ကပြေးနေပါတယ်။Democratic သမ္မတကိုယ်စားလှယ်လောင်းတူဖြစ်တဲ့မြို့တော်ဝန် Pete Buttigieg ကတော့လူမှုမီဒီယာတစ်ခုဖြစ်တဲ့ Instagram ကိုအသုံးပြုပြီး follower တွေအများဆုံးရရှိထားပါတယ်။နိုင်ငံရေးသမားတွေလူမှုမီဒီယာအသုံးပြုတာနဲ့ပတ်သက်ပြီး Hillary Clinton ရဲ့မဲဆွယ်စီယုံရေးမှုတူဖြစ်တဲ့ Alex Wall ကအခုလိုအကြံပြုပါတယ်။
Instagram stories has become a place where you know people can really weave together a lot of different types of content
Instagram ဟာနေတူဝါ Twitter ထိုးစစ်တွေလို့မဖြစ်မနေဖတ်နေစရာမလိုပဲအကြောင်းအရာပေါင်းစုံတွေကတဆင့်လူတွေကိုတကယ်ပဲစုစုစည်းစည်းဖြစ်စေပါတယ်ဒါပေမဲ့ကျွန်တော်အထင်ကတော့ Instagram ကိုကိုယ်စားလှယ်လောင်းကမလာနဲ့ Pito အသုံးပြုတဲ့ပုံစံနဲ့ Joe Biden နဲ့ Bernie Sanders အသုံးပြုတဲ့ပုံကမတူပါဘူးအသက်ရွယ်တဲ့လူပုံချင်းကတိတ်ကွာလွန်ပါတယ်။ဒါကြောင့်ကိုနဲ့ကိုက်ညီတင့်တော်မဲ့နီလန်းကိုရှာကြံအသုံးပြုဖို့လိုပါတယ်
။2016ခုနှစ်တုန်းကမရှိသေးတဲ့ Instagram Live အစီအစဉ်ဟာအခုကကိုယ်စားလှယ်လောင်းတွေအတွက်တယ်လီဖုန်းကိုအသုံးပြုလို့အခမဲ့အသံလွင့်ကြော်ညာခွင့်တွေရစေပါတယ်။ကိုယ်စားလှယ်လောင်းတွေနဲ့မဲဆန္ဒရှင်တွေအကြားတိုက်ရိုက်ရုံမြင်အမေးအဖြေတွေလည်းလုပ်နိုင်ပါတယ်။ဒါ့အပြင်အစင်အလာအသုံးပြုနေတဲ့အခကျွင်းကိုပေးရတဲ့မဲဆွယ်ပွဲကြော်ညာတွေနဲ့စာရင်လဲလူမှုမီဒီယာတွေကအကုန်ကြမများပဲကိုပြောချင်တာကိုပြောနိုင်ပါတယ်။တနိုင်ငံလုံးကပြည်သူလူထုတွေနဲ့နေ့စဉ်တွေ့ဆုံရသလိုဖြစ်နေတဲ့ဒီလူမှုမီဒီယာတွေဟာ2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့အခမ်းအကဏ္ဍမှာရှိနေမှာပါခင်ဗျာ
။ကိုရဲမင်းထွန်းပြောပြခဲ့တာပါရှင်။တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဟာမကြုံဘူးလောက်အောင်ဖြစ်လာနေပြီးမျိုးတုံပြောက်ွယ်မှုကလည်းအရှိန်မြင့်လာနေတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာတဘာဝဝန်းကျင်အစီရင်ခံစာမှာဖော်ပြထားပါတယ်။ရာသီဥတုပြောင်းလဲမှုပတ်ဝန်းကျင်ညစ်ညမ်းမှုတစ်တောပြုံးတိမှုနဲ့ပြင်ပကရောက်လာတဲ့အပင်နဲ့တရိတ်ဆန်မျိုးစိတ်တွေအပါအဝင်အကြောင်းအရာမျိုးစုံမှာဆိုးရွားတဲ့အကျိုးဆက်တွေဖြစ်ပေါ်စေတာကြောင့်ဒီစစ်ဖြစ်ပေါ်စေတာဖြစ်တဲ့အကြောင်းအဲ့ဒီအစီရင်ခံစာမှာသတိပေးထားပါတယ်။တောင်အာဖရိကမှာရှိတဲ့ Garden Road အမျိုးသားတစ်တော်ဥယျာဉ်မှာဆိုရင်လေပြင်ပကရောက်လာတဲ့မျိုးစိတ်တွေအများပြားတိုးဝင်လာနေပြီးဓာတ်တွေကိုကာကွယ်နိုင်အောင်အာဏာပိုင်တွေကအာထုတ်ကြိုးပမ်းနေကြပါတယ်ဒီအကြောင်းကိုတော့ Deborah Block ရဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြမှာပါရှင
်တောင်အာဖရိကနိုင်ငံ Garden Route အမျိုးသားတစ်တော်ကျိုးဝိုင်းကြီးကတော့စိမ့်သန်းနဲ့တစ်ပင်တစ်တော်တွေနဲ့ပြည့်နေပြီးပင်လယ်ကမ်းဟိုးနားတစ်လျှောက်တည်းရှိနေတာဖြစ်ပါတယ်ဒါပေမဲ့စတူယန်ကီလိုမီတာ650ကျော်ကျယ်ဝန်းတဲ့ဒီအမျိုးသားတစ်တော်ကျိုးဝိုင်းကြီးဟာ မြန်မာကနေဝင်ရောက်လာတဲ့အပင်တွေတရိတ်ဆန်တွေရဲ့ချင်းချောင်းမှုအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဂျိုဟန်ဘော့ဟာဂါဒန်ရူအမျိုးသားတက်တော်ဂျိုဝိုင်းကစိုက်ပျိုးရေးဂေဟပညာရှင်ဖြစ်ပါတယ
်။ Number 1 state in the Garden National Park for biodiversity at this point is aliens.
ခုချိန်မှာဂါဒန်ရူအမျိုးသားတက်တော်ဂျိုဝိုင်းအတွင်းမှာရှိတဲ့ဇီဝမျိုးစိတ်တွေအတွက်နံပါတ်1ချင်းချောင်းမှုကတော့ပြင်ပကရောက်လာနေတဲ့တရိတ်ဆန်မျိုးစိတ်တွေနဲ့အပင်တွေပါ။ကျွန်တော်တို့မှာမတူကွဲပြားတဲ့မျိုးစိတ်တွေရှိပြီးပြင်ပကရောက်လာတဲ့မျိုးစိတ်200လောက်ရှိပါတယ်။ဒါပေမဲ့ဒီနေရာမှာအခြေအနေတွေမှန်တကယ်ပြောင်းသွားအောင်လုပ်နိုင်တဲ့မျိုးစိတ်က10မျိုးကနေ15မျိုးအမျိုး20လောက်ပဲရှိပါတယ
်။ပြင်ပကနေရောက်လာတဲ့အပင်တွေဟာဒီဒေသမှာသူ့အတူအလေးကျပေါက်တဲ့ဂျုံရွယ်သစ်ပင်တွေနဲ့အပြိုင်ပေါက်လာနေတာဖြစ်ပါတယ်။ဒါပေမဲ့2019နဲ့2018မှာလောင်ကျွမ်းခဲ့တဲ့တောမီကြောင့်တစ်တောတွေလည်းအတော်လေးပျက်စီးသွားခဲ့ပါတယ်။ဒါပေမဲ့ဒီလိုတစ်တောတွေပြုံးပြီးသွားတာကပြင်းပကနေဝင်ရောက်လာတဲ့မျိုးစိတ်တွေကိုခွဲခြားတုတ်တင်ရှင်းလင်းဖို့အတွက်ပို့ပြီးတော့လွယ်ကူစေခဲ့တယ်လို့ဂျိုဟန်ဘတ်ကပြောပါတယ
်။ Fire also affords one the opportunity to be able to walk into the area because there are less
တောမီလောင်ကျွမ်းတဲ့အတွက်အပြင်ကနေရောက်လာတဲ့အပင်တွေကိုရှင်းရတာပို့ပြီးတော့လွယ်ကူသွားပါတယ်။ပြင်းပကနေရောက်လာတဲ့အပင်တွေကဒီဒေသမှာငကူပောက်ရောက်တဲ့အပင်တွေထက်ကိုပောက်တာနှစ်နဲ့သုံးနှစ်လောက်ပိုမြင့်ပါတယ်။အဲ့တော့ဒီပင်တွေနောက်ထပ်မျိုးစေ့မကြခင်မှာရှင်းပြဖို့အခွင့်အရေးရလိုက်တာဖြစ်ပြီးဒါဟာတော်မီလောင်ရဲ့အထဲကအမျက်ထွက်လာတာပ
ါဒါပေမဲ့လည်းလူတန်ဇိုဇီဘာဟာတောင်အာဖရိကမြို့သားတတော်ဂျိုဝိုင်းရဲ့အကြီးအကဲဖြစ်ပါတယ
် What is key is to ensure that there are follow up control measures that are put in place
ဒီနေရာမှာအဓိကကြတာကပြင်ပကနေဝင်ရောက်လာတဲ့မျိုးစေ့တွေကိုထိန်းချုပ်ထားပြီးဆက်ပြီးတော့လုပ်သွားဖို့ဖြစ်ပါတယ်ဒါကြောင့်တကယ်လို့မီးလောင်ခဲ့တယ်ဆိုရင်လေမီးလောင်ပြီးတဲ့နောက်ပြင်ပကနေရောက်လာတဲ့မျိုးစိတ်တွေပြန်မပေါက်နိုင်အောင်ခမားအနေနဲ့တကယ်ထိန်းချုပ်နိုင်လိုက်တာဖြစ်ပါတယ
်။ဒါမဲ့လည်းဒီဌာနေမျိုးစိတ်အစ်စ်တွေကိုလည်းဒီတစ်တော်ကျိုးဝိုင်းနေအတွင်းမှာတွေ့နေရတော့မယ်ဖြစ်တယ်လို့ဒီတစ်တော်ကျိုးဝိုင်းရဲ့သူတွေကဌာနအကြီးအကဲ Steph Friedrich Ronaldson ကပြောပါတယ
်။ There's a sense of awe and wonder still in a lot of these tucked away places. And at the same time there's species of plants thatseem to disappear for long periods of time and
အဲ့လိုထိန်းသိမ်းထားတဲ့နေရာတော်တော်များများမှာအချိန်အတော်ကြာပျောက်နေပြီးတော့မှမျိုးတုံးသွားပြီလို့ထင်နေပြီးအခုပြန်ပေါ်လာတဲ့ဌာနေမျိုးစိတ်တွေတော်တော်များများပြန်တွေ့ရတဲ့အတွက်အားအသင့်စရာပ
ါဒီလိုဇီဝမျိုးစိတ်တွေမျိုးတုံးပျောက်ွယ်မသွားပဲနောက်နှစ်ပေါင်းများစွာဆက်လက်ရှိနေအောင်တော့ပဝန်းကျင်ထိန်းသိမ်းသူတွေကကြိုးပမ်းလှုပ်ဆောင်နေကြပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အသက်အရွယ်ကြီးရင်သူအများစုရှိနေတဲ့ကညာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းမှာလည်းတခါလူငယ်တွေစိတ်ပါဝင်စားလာစေဖို့အတွက်တီထွင်ပညာရှင်တွေက Digital နည်းပညာတွေနဲ့ဆွဲဆောင်ဖို့ကြိုးစားနေပါတယ်။ကညာဆက်သွယ်ရေးအာဏာပိုင်အဖွဲ့ရဲ့နောက်ဆုံးထုတ်အချက်လက်တွေအရမိုဘိုင်းဖုန်းသုံးဆွဲသူတွေဟာ68ရာခိုင်နှုန်းရှိနေတာကြောင့်စိုက်ပျိုးမွေးမြူရေးဆိုင်ရာဗဟုသုတတွေမဖြတ်နိုင်တဲ့ data တွေအတွက်နည်းပညာဗဟုသုတတွေတိုးချက်ဖြန့်ဝေရေးမှာလက်ကင်ဖုံးတွေအရေးပါလာပါတယ်ဒီအကြောင်းကိုတော့ကညာနိုင်ငံကီနူးကနေပြီးတော့ဆာရာကီမာနီသတင်းပေးပို့ထားပါတယ်မတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်ကညာအလဲပိုင်းကမင်းကလေးငယ်တဦးအနေနဲ့ကျွမ်းကျင်အကူအညီမရဘဲတလိမ့်ဆန်မွေးမြူဆောက်ရှောက်ရတဲ့အခက်အခဲတွေကိုပါနီနာဝန်ကြားတယောက်လက်တွေ့သိရှိထားသူပါ
Growing up in a farm where my mom had two cows.
ကျမကြီးပြင်းခဲ့ရတဲ့ခြံထဲမှာဆိုကျမအမေဖြစ်တယ်လို့မွေးထားတဲ့နွားနှစ်ကောင်ရှိပါတယ်။အချိန်မီသူတို့စီကနှုတ်ညစ်လို့ရပေမဲ့တရက်ကိုနှစ်ခွက်ပဲယူခဲ့တာပါ
။သတင်းချက်လက်တွေမရတာကြောင့်လယ်သမားတွေအနေနဲ့အမောင်ထဲမှာစံတဝဝနဲ့မရေမရအချက်လက်တွေအပေါ်အားထားနေကြရပြီးနေ့စဉ်စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာအမှားတွေ့နေကြရတာကိုစိုက်ပျိုးမွေးမြူရေးဆိုင်ရာပညာရှင်တဦးအနေနဲ့ဝန်ကြားသတိထားမိလာပါတယ်။ရလက်ကတော့ထုတ်လုပ်မှုရော့ကျလာစေတာပါ
။ It's a gap that I saw because when you look at even the statistics
လက်တွေ့အခြေအနေသဘောတဘာဝနဲ့စဉ်းစားရတွေကိုလေ့လာရင်အဲ့ဒီကွာဟချက်ကိုကျွန်မတွေ့ခဲ့တာပါ။လယ်သမား4000လောက်အတွက်စိုက်ပျိုးမွေးမြူရေးပညာပေးအရာရှိကတဦးနှုံးမယ်အစိုးရဘက်ကစီစဉ်ပေးထားတာကြောင့်ဒီအရေးကြီးတဲ့ဝန်ဆောင်မှုတွေအတွက်တကယ့်ကိုလိုအပ်ချက်ရှိနေတာပ
ါဒါကြောင့်လည်းသူမအနေနဲ့ Digit Gao ဆိုတဲ့ Mobile Phone Application နဲ့လက်တွဲဆောင်ရွက်ခဲ့တာပါ Digit Gao ဆိုတဲ့ Mobile Application မှာတော့စိုက်ပျိုးမွေးမြူရေးဆိုင်ရာကျွမ်းကျင်သူတွေရဲ့အကြံဉာဏ်တွေကိုလယ်သမားတွေရယူနိုင်တယ်လို့အပြည့်အစုံမှတ်တမ်းတင်ထားနိုင်မှာလည်းဖြစ်ပါတယ်ဒီ application ကိုအစောဆုံးသုံးခဲ့သူတူဖြစ်တဲ့ Stanley Kaman ကတော့ဒီ application စပေါ်လာတဲ့တနေ့အတွင်းမှာပဲနှုတ်ရက်နှုံတိုးလာတဲ့နွားတွေပိုပြီးကျန်းမာလာပြီးမွေးမြူရေးခြံကိုကောင်းကောင်းစီမံခန့်ခွဲလာနိုင်တယ်လို့ပြောပါတယ်
. They got a platform on the app
အပ်ပေါ်မှာကိုလုံးနိုင်တဲ့ပလက်ဖောင်းတစ်ခုရှိပါတယ်ဥပမာအချိန်ကာလသတ်မှတ်ချက်ထဲမှာကိုကမှတ်တမ်းတွေထည့်ထားမယ်ဆိုရင်ကို့နှွားကဘယ်ချိန်မှာနှွားကလေးမွေးမယ်လဲဆိုတာအသိပေးမှာဖြစ်ပါတယ်အရင်တုန်းကပုံစံဟောင်းတိုင်းဆိုရင်တော့ရက်တွေမှတ်နောက်လက်ချိုးရည်နေရတာပေါ့
ကင်ညာလူရည်ရဲ့80ရာခိုင်နှုန်းကတနိုင်တစ်ပိုင်းစိုက်ပျိုးမွေးမြူရေးလောက်ကြတာလို့ကမ္ဘာပံကပြောဆိုထားပါတယ်။အခုဒီဂျစ်ကောင်မိုဘိုင်းအပလီကေးရှင်းကတော့ဒီလုပ်ငန်းတွေမှာအသိပညာဗဟုသုတလက်ဟာမှုကြီးကိုပေါင်းကူးပေးတာမှာဤပညာကိုဘလို့အသုံးချနိုင်တယ်လဲဆိုတဲ့နမူနာတစ်ခုဖြစ်ပါတယ်။နောက်ပြီးတော့အလုံးလက်မဲ့ကညာလူငယ်တွေကိုလည်းစိုက်ပျိုးမွေးမြူရေးမှာဝင်ရောက်ဖို့အားပေးတဲ့ဤလန်းတစ်ခုလည်းဖြစ်တယ်လို့သတင်းအချက်လက်နဲ့ဆက်သွယ်ရေးဆိုင်ရာကြွမ်းကျင်သူBoniface Akuku ga pyo ba de.
Research says that the average age of a Kenyan farmer is 60.
သူရိသနာစစ်တမ်းအရကင်ညာကလေသမားတွေရဲ့အသက်ကပြန်မြဆိုရင်60လောက်ရှိတာမို့ဒါဟာအင်အားကုန်ခန်းလို့ငြိမ်းစားယူရမယ်ရွယ်ပါဆိုတော့ကျွန်တော်တို့အနေနဲ့လိုအပ်နေတာကဘာလဲဆိုတော့ကျွန်တော်တို့အနေနဲ့စိတ်ဓာတ်ခံယူချက်လို့ပဲပြောချင်ပါတယ်လူငယ်တွေစိုက်ပျိုးမွေးမြူရေးမှာပါလာအောင်အားပေးဖို့ကျွန်တော်တို့လူတွေရဲ့စိတ်ဓာတ်ကိုပြောင်းပေးဖို့လိုအပ်နေတာပါဒီလိုမှမပြောင်းမှုဆိုရင်တော့ဒီနည်းပညာတွေအသုံးချနိုင်မှုလဲလုံးဝရှိလာမှာမဟုတ်ပါဘူ
းတန်းနဲ့ချီတဲ့ပြည်သူတွေထံကိုသတင်းအချက်လက်တွေရောက်ရှိနေတာကြောင့်မိုဘိုင်းဖုန်းတွေကိုအခြေခံတဲ့ဖြည့်ရှင်းချက်ဟာကညာအတွက်တော့အထိပ္ပယ်ရှိပါတယ်ဒီ application ကိုအသုံးပြုတဲ့လက်သမား3500ရှိတယ်လို့ဝန်ကြားကပြောပါတယ်တဲ့အချက်လက်နဲ့ဆက်သွယ်ရေးဆိုင်ရာကြွမ်းကျင်သူဘိုနီဖေးစာကူကူကအခုလိုပြောပါတယ
် African agriculture must be disrupted and we
are Africa ဆိုင်ပြိုးမွေးမြူရေးကပြောင်းလဲရမှာပါဒီကိစ္စနဲ့ပတ်သက်ပြီးလမ်းကြောင်းနှစ်ခုမရှိပါဘူးကိုကနီးပညာနဲ့မပြောင်းမှုဆိုရင်တော့ရာသီဥတုကြောင့်ပြောင်းလဲနေပြီဖြစ်ပါတယ
်စာမတက်တဲ့ပြဿနာကိုဖြေရှင်းနိုင်ရေးအတွက်ဒီဂျစ်ကောင်းကအတန်းနဲ့ဝန်ဆောင်မှုပေးတာရှိပြီးအသက်ကြီးလေသမားတွေအတွက်အထောက်အကူပေးနေတာတွေရှိတယ်လို့လည်းဝန်ကြားကပြောပါတယ်ရှင
်မတင်ကြီးထိုက်ပြောပြသွားတာပါရှင်အခုတော့တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသစေအောင်ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့တောက်ချန်လေးကဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်ကအခွန်ဆရာကိုင်းနှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်တက်မှတ်လိုက်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာနောက်ဆုံးတစ်ကြိမ်ဆွေးနွေးညှိနှိုင်းမှုတွေရှိခဲ့ပေမဲ့သဘောတူညီချက်တစုံတရာမရဘဲဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ကသွင်းကုန်ခွင်တိုးကောက်မဲ့အစီအစဉ်ထွက်ပေါ်လာတာပါဒီပေါ်တရုတ်ဘက်ကလက်တုံ့ပြန်မယ်လို့ပြောပေမဲ့အတိအကျတော့ဖော်ပြခြင်းမရှိသေးပါဘူးအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ဖ်တို့နဲ့အခုတစ်ပတ်မှာတွေ့ဆုံမှာဖြစ်ပါတယ်။ဗင်နီဇွဲလား၊အီရန်နဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုအပါအဝင်ကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးနိုင်ငံသားပြည်ထနာတွေဖြစ်နေချိန်မှာရုရှားအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်နိုင်ငံသားရေးဝန်ကြီးပွန်ပီယိုဟာမော်စကိုမြို့ကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။ရန်ကုန်ကနေမန္တလေးကိုပြန်တန်းလာတဲ့ခရီးသည်82ဦးပါအမျိုးသားလေကြောင်းပိုင်ခရီးစဉ်အမှတ် UB103 လေယာဉ်ဟာဒီကနေ့မနေ့ပိုင်းမန္တလေးတရဦးလေစိတ်ကိုဆင်နာမှာရှေ့ဘင်းချမရတာကြောင့်ခေါင်းဆိုင်အနေအထားနဲ့ပြေးလန်းရှက်တိုက်ပြီးဆင်ခဲ့ရပါတယ်။လေယာဉ်ဦးဆိုင်အနေအထားနဲ့ရပ်တန့်ပြီးလေယာဉ်ဝန်ထမ်းတွေဟာခရီးသည်တွေကိုအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တိုင်းသတ်မှတ်ချိန်အတွင်းပြီးစီးအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ခရီးသည်ရောလေယာဉ်အဖွဲ့သားတွေပါတစုံတရာထိခိုက်ဒဏ်ရာရရှိခြင်းမရှိဘူးလို့ထုတ်ပြန်ထားပါတယ်။
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမျှသစင်အောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမတ်စုမုံဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်မတို့အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီအကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေကိုတော့လိုင်းနိုမီတာ25 32 51 ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.